အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာ2016သမ္မတရွေးကောက်ပွဲဝင်ပြိုင်မဲ့သမ္မတလောင်းအဖြစ်ဟီလာရီကလင်တန်ကိုရွေးချယ်လိုက်ကြပါပြီ။ညီလာခံတက်လာကြတဲ့ပါတီကိုယ်စားလှယ်တွေကြားပြည်နယ်အလိုက်အင်္ဂါနေ့ညနေပိုင်းမှာမဲပေးရွေးချယ်ကြတာမှာဟီလာရီကလင်တန်ကအနံ့ရဖို့လိုအပ်တဲ့မဲပေါင်း2383မဲထက်ကျော်လွန်ရရှိပြီးတော့သမ္မတလောင်းဖြစ်လာခဲ့တာပါ။အမေရိကန်သမိုင်းမှာအထက်နိုင်ငံရေးပါတီကြီးတစ်ခုကနေပထမဆုံးအမျိုးသမီးသမ္မတလောင်းကိုရွေးချယ်နိုင်ခဲ့တာလည်းဖြစ်ပါတယ်။ Mrs. Clinton နဲ့ပြိုင်ဘက် Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကိုထောက်ခံသူတွေဘက်ကညီလာခံမှာကန့်ကွက်ဆန္ဒပြမှုတွေရှိနေတဲ့ကြားမှာပဲ Clinton ကိုသမ္မတလောင်းအဖြစ်နဲ့မဲပေးရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ Mr. Sanders ကလည်းပါတီတွင်ညီညွတ်မှုကိုပြသတဲ့အနေနဲ့ Vermont ပြည်နယ်ကိုစား Hillary Clinton ကိုရွေးချယ်တယ်လို့ကြေညာခဲ့ပါတယ်။သမ္မတလောင်းဖြစ်ဖို့လိုအပ်တဲ့မဲအရေးအတွက်အလုံအလောက်ရရှိထားပြီးမို့ညီလာခံတွင်မဲပေးရွေးချယ်မှုတွေကိုရပ်ပြီးတော့ Hillary Clinton ကိုပဲသမ္မတလောင်းအဖြစ်ရွေးချယ်တင်မြှောက်ကြပါလို့ Mr. Sanders ကတိုက်တွန်းပြောကြားခဲ့ပါတယ်။သမ္မတလောင်းရွေးချယ်မှုကိုလက်ခံတဲ့မင်ခွန်းကို Hillary Clinton ကပါတီညီလာခံနောက်ဆုံးနေ့ကြာတာရင်းညမှာပြောကြားမယ်လို့ညီလာခံတာဝန်ရှိသူကကြေညာပါတယ်။ဒီကနေ့အင်္ဂါနေ့နောက်ပိုင်းကျရင်တော့ Mrs. Clinton ရဲ့ခင်ပွန်းသမ္မတဟောင်း Bill Clinton ကမင်ခွန်းပြောကြားဖို့ရှိပါတယ်ရှင်။